ပြည်ပကားရဖြစ်ပေါ်လာမှာကိုဟန်တန်းနိုင်ရနှစ်ဖက်ဆွေးနွေးညှိနှိုင်းဖို့တရုတ်နိုင်ငံအတွက်ဆက်သွယ်ရေးလမ်းကြောင်းဖွင့်ပေးထားတယ်လို့အာရှတကခေါင်းဆောင်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီကနေ့အောက်တိုဘာလ23ရက်နေ့မှာပြောကြားလိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာကျင်းပတဲ့အရှိအဆထိပ်သီးဆွေးနွေးပွဲနောက်ဆုံးနေ့မှာသမ္မတဘိုင်ဒန်ကအဲ့လိုပြောကြားလိုက်တာပါ။အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နိုင်ငံနဲ့ပြိုင်ဘက်နိုင်ငံတခုအဖြစ်ရှိနေမှာဖြစ်ပေမဲ့တရုတ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုထုတ်ဖော်ပြောဆိုသွားမှာဖြစ်ပြီးထိုင်ဝမ်ရေးလက်ကျမ်းမှာငြိမ်းချမ်းမှုရှိရင်းနဲ့တောင်တိုပင်လယ်ပင်အတွင်းလွတ်လပ်စွာရေကြောင်းသွားလာခွင့်ရှိရေးကိစ္စတွေကိုလည်းအရှိအဆထိပ်သီးညီလာခံကိုဒီကနေ့ပြောကြားတဲ့မင်းကွန်းနဲ့သမ္မတဘိုင်ဒန်ကထည့်သွင်းပြောကြားခဲ့ပါတယ်။ဒါ့အပြင်ရုရှားကယူကရိန်းကိုကြွေကြော်တိုက်ခိုက်ခဲ့တဲ့ကိစ္စကိုဝေဖန်ပြောကြားခဲ့သလိုမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်ပြစ်လွတ်မှုအန္တရာယ်မြန်မာစစ်ကောင်စီအနေနဲ့အာဆီယံနဲ့သဘောတူထားတဲ့ပုံသဘောတူညီချက်900ကိုအကောင့်ထည့်ဖော်ဖို့အစရာတွေကိုလည်းတိုက်တွန်းပြောဆိုခဲ့ပါတယ်။သမ္မတဘိုင်ဒန်ဟာကမ္ဘောဒီးယားနိုင်ငံကနေ G20 ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံ20ရဲ့ထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့အတွက်အင်ဒိုနီးရှားနိုင်ငံကိုဒီကနေ့ခီးဆက်သွားပြီးဖြစ်ပါတယ်။ G20 ထိပ်သီးဆွေးနွေးပွဲကိုတော့အင်ဒိုနီးရှားနိုင်ငံကအာရှအဖြစ်လက်ခံပြီးဘာလီကျွန်းမှာအခုသတင်းပတ်တွင်ကျင်းပသွားမှာဖြစ်ပြီးအဲ့ဒီဆွေးနွေးပွဲကိုတရုတ်သမ္မတရှီကျင်းဖင်လည်းတက်ရောက်မယ်လို့အာရှအင်ဒိုနီးရှားကအတည်ပြုပြောကြားထားပါတယ်ခင်ဗျာ။